နိုင်ငံမှာနိုင်ငံရေးနဲ့လူခွင့်ရေးအခြေအနေတွေတိုးတက်မှုမရှိတဲ့အတွက်စစ်ဆေးရပေါ်တန်ကတ်တဲ့အနေနဲ့စီးပွားရေးပိတ်ဆို့မှုတွေကို1990ပြည့်လွန်နှစ်တွေကစလို့အနောက်နိုင်ငံတွေကစတင်ကျင့်သုံးလာတာတွေဟာထိရောက်မှုမရှိဘူးလူထုကိုယ်စားနင့်နာစေတယ်ဆိုပြီးပြန်လည်ရုပ်သိမ်းမှုတိုက်တွန်းနေကြတာပါဒါပေမဲ့လည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတော့ဒီအကြောင်းပြချက်တွေဟာခိုင်လုံမှုမရှိဘူးဆိုပြီးဖေဖော်ဝါရီလဒုတိယပတ်တည်းမှာပဲကြေညာချက်တစ်ဆောင်ထုတ်ပြန်ပြီးတုံ့ပြန်လိုက်ပါတယ်မြန်မာနိုင်ငံမှာအပြူသဘောဆောင်တဲ့အပြောင်းလဲတွေအတွက်ဆွေးနွေးမှုတွေလုပ်ရမှာလက်ရှိစီးပွားရေးပိတ်ဆို့တန်ခတ်မှုကိစ္စတွေကလည်းထပ်တလဲလဲပါဝင်နေတာမို့ဒီအပေါ်မှာ NLD ရဲ့ရည်တည်ချက်နဲ့သုံးသပ်ချက်ကိုအခုနောက်ဆုံးထုတ်ပြန်လိုက်တာလို့ပါတီပြောခွင့်ရသူတူဖြစ်တဲ့ဦးအောင်ကျန်ကပြောပါတယ
်ဒီနေ့ကြုံတွေ့နေရတဲ့မြန်မာနိုင်ငံစီးပွားရေးကိုမျိုးတွတ်တက်မှုမရှိရခြင်းနဲ့အကြတဲ့တွေကြုံတွေ့နေရတဲ့အချင်းဟာစီဝါရေးပိတ်ဆို့မှုကြောင့်မဟုတ်ဘူးစီဝါရေးပိတ်ဆို့မှုကြောင့်ထိခိုက်တယ်ဆိုရင်လည်းအများစုပြည်သူလူထုကြီးကိုအင်းနဲ့နာနာမထိခိုက်ဖ ೇನೆ တချို့အတိုင်းဝိုင်းကဘယ်အနေချင်းထိခိုက်မှုတွေရှိတယ်ဆိုတာကိုပြရတယ်တကယ်တည်းစီဝါရေးတွတ်တက်မှုနေခွင့်ရခြင်းစီဝါရေးချက်တဲ့တွေကြုံတွေ့ရခြင်းအဓိကအကြောင်းရင်းကတော့ဖြစ်ရင်စီဝါရဲ့စီဝါရေးစီမံခံဝဲမှုများဖြစ်ခြင်းနဲ့အဲဆိုအိမ်မှာလွတ်လပ်ခွင့်တရားမျှတခွင့်တရားဥပဒေစိုးမိုးမှုတွေဒီနေ့ပြန်မလာမရှိတာကြောင့်ဖြစ်တယ် good governance ဆိုတာအဟုတ်တာကြောင့်ဖြစ်တယ်လို့ကျွန်တော်တို့သုံးသပ်ပါတယ
်စီဝါရေးဖွံ့ဖြိုးမှုနှိမ့်ချနေတဲ့မြန်မာနိုင်ငံကအခြေအနေတွေဟာအဓိကအဖြစ်မူဝါဒနဲ့စွမ်းဆောင်မှုတွေစီမံခန့်ခွဲမှုတွေမှာအားနည်းချက်တွေရှိနေတာပြည်ပရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နိုင်တဲ့ပတ်ဝန်းကျင်မျိုးမရှိတာတွေကြောင့်ဖြစ်တယ်လို့ပြည်ပဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့အစီရင်ခံစာကိုလည်း NLD ကကိုးကားဖော်ပြခဲ့တာပါစီဝိုင်းပိတ်ဆို့မှုတွေကြောင့်ဖွံ့ဖြိုးရေးအတွက်အကူအညီတွေလည်းအရနည်းသွားတယ်လို့ဝေဖန်သူတွေရဲ့ပြောဆိုချက်ကိုလည်း1988ခုနှစ်ကနေ1988ခုနှစ်ကြားအမေရိကန်ဒေါ်လာတန်ပေါင်း3912သန်းရခဲ့တဲ့မြန်မာနိုင်ငံဟာ1989ခုနှစ်ကုန်ပိုင်းမှာဖွံ့ဖြိုးမှုအနည်းဆုံးတန်းပြည့်ဖြစ်ရောက်ခဲ့ရတယ်လို့လည်းပြန်လည်ထောက်ပြထားတာဖြစ်ပါတယ်မြန်မာစီးပွားရေးအခြေအနေတွေကိုစောင့်ကြည့်လေ့လာစီရင်ခံနေတဲ့ဩစတြေးလျနိုင်ငံမကရိတ်တက်သူကပမောက္ခရှောင်းတန်နဲ့ကလည်းစီးပွားရေးပိတ်ဆို့မှုတွေဟာစစ်ဆိုးရထက်တန်းပြည့်ဖွံ့ဖြိုးရေးနဲ့လူထုကိုထိခိုက်နေနိုင်စရာတွေဖြစ်ရတယ်လို့ပြောနေတာတွေဟာအပြည့်အဝမမှန်ဘူးလို့သူ့အမြင်ကိုပြောပါတယ်
My own opinion is that it's very much regime policies that are the cause of Burma's lack of development rather than sanctions.
ကျွန်တော်ရဲ့ကိုယ်ပိုင်အမြင်ကတော့မြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်မှုအားနည်းနေရတာဟာပိတ်ဆို့ဒဏ်ခတ်မှုတွေကြောင့်ဆိုရတဲ့စစ်အစိုးရရဲ့မူဝါဒတွေကြောင့်သာအများကြီးဖြစ်ပါလိမ့်မယ်။ဒါကိုသက်သက်ထူရမယ်ဆိုရင်တော့အရေးယူဒဏ်ခတ်မှုတွေမတိုင်ခင်အခြေအနေကိုကြည့်လို့ရပါတယ်။တကယ်တော့ပိတ်ဆို့ဒဏ်ခတ်မှုတွေဆိုတာက2000ပြည့်နှစ်တဝိုက်လောက်မှမှချမှတ်လာတာပါ
။နိုင်ငံရေးလူခွင့်ရေးအခြေအနေတွေတိုးတက်မှုမရှိတဲ့အတွက်ဒဏ်ခတ်မှုတွေချမှတ်ခံထားရတဲ့စစ်အစိုးရကပြီးခဲ့တဲ့နှစ်နိုဝင်ဘာလထဲမှာတုန်းကတော့ရွေးကောက်ပွဲတွေကျင်းပပြီးနှစ်ပေါင်း20ကျော်အတွင်းဇန်နဝါရီလကုန်မှာပထမဆုံးအကြိမ်လွှတ်တော်ခေါ်ယူပြီးအုပ်ချုပ်ရေးအပြောင်းအလဲတွေလုပ်ဖို့ပြင်ဆင်မှုတွေလည်းလုပ်လာခဲ့တာပါဒီလိုအခြေအနေတွေကိုထောက်ပြပြီးမြန်မာနိုင်ငံနဲ့အသင်းဝင်ဖြစ်ပါဝင်နေတဲ့အရှေ့တောင်အရှာနိုင်ငံများအသင်းအာဆီယံကတော့အနောက်နိုင်ငံတွေရဲ့ဒဏ်ခတ်မှုတွေကိုရှော့ပေါက်ပေးဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်လာပါတယ်ဒါပေမဲ့လည်းပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်ထားတဲ့နိုင်ငံတွေကတော့လက်တလုံးမြန်မာနိုင်ငံကအခြေအနေတွေဟာအရေးယူမှုတွေကိုရုတ်သိမ်းရလောက်တဲ့ပြည်ရင်ပြောင်းလဲမှုမျိုးအဖြစ်မမြင်ကြပါဘူးစစ်ဆိုးရွားကကမကထလုံစီစဉ်ခဲ့တဲ့ရွေးကောက်ပွဲတွေဟာပွင့်လင်းလွတ်လပ်မှုမရှိသလိုလွတ်တော်ကျင်းပနေတာတွေဟာလည်းနိမ့်မှန်လက်မှန်မဟုတ်ဘူးလို့ပြောဆိုနေကြတာပါ NLD ကတော့တိုင်းပြည်မှာပြောင်းလဲတွေဖြစ်ဖို့ဒီမိုကရေစီပေါ်ထွန်းဖို့ရည်ရွယ်ချမှတ်ထားတဲ့ဒဏ်ခတ်မှုတွေရုတ်သိမ်းဖို့အတွက်ကတော့တည်ထားတဲ့နိုင်ငံရေးပြည်ရင်ပြောင်းလဲမှုတွေလိုလိမ့်မယ်လို့ဆိုပါတယ်မြန်မာနိုင်ငံကပြပကုံသွယ်မှုတွေမှာရေနံသဘာဝတန်းငွေကရောင်းချတဲ့ဝင်ငွေတွေအမြောက်အများရနိုင်ပေမဲ့ရှစ်တောင်အရှာမှာလူသားအရင်းမြစ်ဖွံ့ဖြိုးမှုမှာတော့အနှိမ့်ချဆုံးစီးဝင်ဖြစ်လာခဲ့တာတွေကိုလည်း NLD ကထောက်ပြခဲ့ပြီးစီးပွားရေးပိတ်ဆို့မှုကြောင့်ကုံသွယ်မှုတွေပေါ်ကန့်သတ်မှုတွေကတစဉ်မြန်မာလူထုထိခိုက်ရတယ်ဆိုတာဖြစ်နိုင်မဖြစ်နိုင်မေးခွန်းထုတ်ခဲ့တာပါစီဝိုင်းပိတ်ဆို့မှုတွေစတင်ကျင့်သုံးရင်မှလူထုတွေနစ်နာရတယ်လို့ပြောစရာဖြစ်ခဲ့ရတဲ့အထက်ကျုပ်လုပ်ငန်းမှာဆိုရင်လဲဆုံးရှုံးမှုပမာဏတန်း400လောက်အနည်းမှာ 1.5 ခိုင်နှုန်းလောက်ကသာအလုပ်သမားတွေရဲ့လောက်ခလစာနဲ့သက်ဆိုင်တယ်လို့ကြေညာချက်မှာဖော်ပြပါတယ်တကယ်တော့စစ်ဆိုးရပေါ်ပိတ်ဆို့တန်ခတ်မှုတွေမှာပြစ်မှတ်ထားအရေးယူတာတွေဟာထိရောက်မှုရှိနေတာမို့ပိုပြီးတိုးမြင့်ဆောင်ရွက်နိုင်တာတွေတော့ရှိနေတယ်လို့ဩစတြေးလျနိုင်ငံမကော်ရီတက်သူကစီးပွားရေးပညာရှင်ပမောက္ခတန်နဲ့ကတော့မြင်ပါတယ်
I think by having sanctions on international financial transactions you really are targeting the regime and the cronies and business people that are really
ငါကဘာနာရေးလွှဲပြောင်းမှုတွေမှာပိတ်ဆို့တန်ခတ်ထားတာတွေကစစ်အစိုးရနဲ့လက်ဝေခံစီးပွားရေးသမားတွေပေါ့တကယ်ကိုပြစ်မှတ်ထားရရောက်ပါတယ်ဒါကြောင့်လဲအမေရိကန်ပြည်ထောင်စုဥရောပသမဂ္ဂဩစတြေးလျတို့လိုနိုင်ငံတွေကဘာနာရေးလုပ်ငန်းတွေပေါ်ပိတ်ဆို့အရေးယူထားတဲ့ကိစ္စတွေကို ချက်ထွင်လုကင်ဖို့ဟာစဉ်းစားကြည့်တင်တဲ့အပိုင်းတွေဖြစ်မယ်လို့ကျွန်တော်ယူဆပါတယ်
။ဆယ်စုနှစ်နှစ်ခုလောက်ကြာလာတဲ့အခုချိန်မှာတော့အရေးယူတန်ခတ်မှုတွေနဲ့ပတ်သက်လို့အဆိုအကောင်ဆက်လက်ကျင့်သုံးသင့်မသင့်ပြုပြင်မှုတွေလုပ်ဖို့လိုမလိုစတာတွေကိုသက်ဆိုင်ရာတိုင်းပြည်တွေနဲ့ဆွေးနွေးလိုတယ်လို့လည်းအမေရိကကမ်းလှမ်းထားတာပါ။လက်တလောပြတ်ထန်းထားတဲ့တန်ခတ်မှုတွေမှာတော့အမေရိကန်နိုင်ငံကမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအသစ်လုပ်တာတွေကိုတားမြစ်တာတွေစစ်ဆေးရနဲ့ဆက်နွယ်ပတ်သက်သူတွေအစိုးရပိုင်းလုပ်ငန်းတွေရဲ့ဗဏ္ဍာငွေကြေးဆိုင်ရာလုပ်ငန်းတွေကိုအမေရိကန်ပြည်ထောင်စုမှလှုပ်ဆောင်ခွင့်မပြုတာတွေပါဝင်ပါတယ်။ဥရောပသမဂ္ဂ EU ကလည်းအလားတူတန်ခတ်မှုတွေနဲ့အတူစစ်ဆေးရကိုလက်နက်ရောင်းချတာတွေမလုပ်ဖို့တားမြစ်ထားတာဖြစ်ပါတယ်။ဒီလိုပဲမြန်မာစစ်ဆေးရတာဝန်ရှိသူတွေကိုပြစ်မှတ်ထားပြီးစီးပွားရေးတန်တမာရေးတန်ခတ်ရေးရမှုတွေကိုလှုပ်ဆောင်လာကြတဲ့အထက်မှာတော့ဩစတြေးလျ၊ကနေဒါ၊နယူးဇီလန်စတဲ့နိုင်ငံတွေလည်းပါဝင်လာခဲ့ကြတာပါ။2008ခုနှစ်ကတန်ဃာတော်တွေရဲ့ငင်းချမ်းတဲ့ဆန္ဒပြပွဲတွေကိုသူထွက်တန်ယူနှိမ်နှင်းမှုတွေအပါအဝင်နောက်ပိုင်းနှစ်တွေမှာလည်းမြန်မာနိုင်ငံတွင်းမှာဖိနှိပ်မှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေရှိခဲ့တဲ့အတွက်တန်ခတ်မှုတွေကိုတွန်းမြင့်ကျင့်သုံးလာတာတွေကိုသာတွန်းမြင့်လာရတာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုရည်နာပါရစေ။ကျွန်တော်အောင်လွင်ဦးပါခင်ဗျာ။